COVID-19 ကရောဂါကြောင့်ဆေးရုံတက်ကုသခံခဲ့ရတဲ့ Britain ဝန်ကြီးချုပ် Boris Johnson ဒီကနေ့ပထမဆုံးရုံးပြန်တက်ပြီးနိုင်ငံထဲမှာထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကိုမြန်မြန်ရှော့ပေါ့ပေးလိုက်ရင်နောက်တစ်ကြော့ကူးစက်ပြန်ပွားမှုတွေဖြစ်လိမ့်မယ်လို့သတိပေးခဲ့ပါတယ
် I refuse to throw away all the effort and the sacrifice of the British people and to risk a second major outbreak.
ဘရစ်တန်ပြည်သူတွေအားထုတ်အနစ်နာခံထားတာတွေကိုပြစ်စလက်ခတ်လုပ်ပြီးဒုတိယအကြော်ကူးစက်မှုကြီးဖြစ်မဲ့အန္တရာယ်မျိုးသူလက်မခံနိုင်ဘူးလို့ဝန်ကြီးချုပ် Boris Johnson ကဒေါင်းတန်လန်ဝန်ကြီးချုပ်ရုံးရှိမှပြောကြားခဲ့တာပါအခုအခြေအနေကကူးစက်မှုဖြစ်နိုင်သေးတဲ့အန္တရာယ်အထွတ်အထိပ်မှရှိနေသေးတယ်ဆိုတာကိုလည်းဝန်ကြီးချုပ်ကသတိပေးခဲ့ပါတယ်လူတွေအလုပ်တွေပြန်လုပ်ချင်နေကြတယ်စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ချင်နေကြတယ်ဆိုတာသူနားလည်ပေမဲ့ပထမကူးစက်မှုကြီးအဆုံးသတ်တော့မယ်လို့သူယုံကြည်ထားတဲ့အတွက်ပြည်သူတွေအနေနဲ့ဆက်လက်စိတ်ရှည်ပေးကြဖို့လဲတိုက်တွန်းခဲ့ပါတယ်။မလ23ရက်နေ့ကတားမြစ်ကန့်သတ်မှုတွေစတင်ခဲ့တဲ့ဗြိတိန်မှာဒီကန့်သတ်ချက်တွေကိုဖြေလျှော့မဲ့အစီအစဉ်တွေကိုရေးဆွဲဖို့ဝန်ကြီးချုပ်ရဲ့ Conservative အစိုးရအပေါ်အတိုက်ခံတွေကဖိအားပေးနေပါတယ်။တားမြစ်ကန့်သတ်ချက်တွေကိုမေလ9ရက်နေ့အထိဗြိတိန်မှာထုတ်ပြန်ထားပါတယ်။ဒီကိစ္စကိုအတိုက်အခံပါတီတွေနဲ့လဲဆွေးနွေးသွားမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့ပါတယ်။